မြန်မာနိုင်ငံရေခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်အခြေအနေတွေကြောင့်ထွက်ပြေးသွားပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေထိုင်နေကြတဲ့မွတ်စလင်တွေကိုရိုဟင်ဂျာလို့ဘင်္ဂလားဒေ့ရှ်အစိုးရကတရားဝင်မခေါ်သလိုဒုက္ခသည်တွေအဖြစ်လဲမခေါ်ဘူးလို့ဒုက္ခသည်ကြီးကကျွမ်းကျင်သူတူဦးကပြောပါတယ်သူတို့ကိုဘယ်လိုခေါ်မလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လည်းလက်ခံနိုင်မဲ့အသုံးနှုန်းမျိုးဖြစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစူးစမ်းနေတဲ့တပြိုင်တည်းမှာပဲဒါနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ရည်တည်ချက်ကလည်းတိတ်ကိုရှင်းပါတယ်လို့လူဝင်မှုနဲ့ဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူတဦးက VOA ကိုပြောပါတယ
် They're calling them displaced forcefully displaced citizens of Myanmar
သူတို့ကိုအိုးအိမ်စွန့်ထွက်ပြေးဖို့အတင်းအကျပ်ပြုမှုခံရသူမြန်မာနိုင်ငံသားတွေအဖြစ်ဘင်္ဂလားဒေ့ရှ်ကခေါ်ဆိုပါတယ်အဲ့ဒီမှာလဲမြန်မာနိုင်ငံရဲ့ရည်တည်ချက်နဲ့ဆန့်ကျင်နေပါပြီ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အဆိုအရသူတို့ဟာမြန်မာနိုင်ငံသားတွေမဟုတ်ကြပါဘူး။ဒါပေမဲ့အဲ့လိုခေါ်ဝေါ်တာအရာသူတို့ကိုရိုဟင်ဂျာတွေအဖြစ်ဘင်္ဂလားဒေ့ရှ်ကတရားမဝင်မတုံးတဲ့သဘောပါပဲယူရေဘူးရအဖြစ်တော့အစိုးရတာဝန်ရှိသူတွေကအဲ့လိုတုံးဆွဲခေါ်ဆိုကြပါတယ်ဒါပေမဲ့လက်ရှိမှာတရားဝင်ခေါ်ဆိုတဲ့အတုံးနှုံးကတော့အိုးအိမ်စွန့်ထွက်ပြေးလာရသူမြန်မာနိုင်ငံသားတွေဆိုပြီးဖြစ်ပါတယ်ဆိုပြီးတော့ဒီလူဝင်မှုနဲ့ဒုက္ခသည်ကြီးကဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူဖြစ်တဲ့အာဇစ်မူနီယာက VOA ဘင်္ဂလီဘာသာနဲ့ဆက်သွယ်မေးမြန်းခန်းမှာပြောခဲ့ပါတယ်ဒါဟာအတိုင်းအတာတစ်ခုထိဘင်္ဂလားဒေ့ရှ်ဘက်ကတန်တမန်နီးကြလုံဆောင်တာဖြစ်တယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ကိုလုံခွင့်ပြုထားသူတွေကိုအနေအထားတစ်ခုခုပေးထားသလိုဖြစ်ပေမဲ့သူတို့ဟာမြန်မာနိုင်ငံကဖြစ်တယ်အိုးအိမ်စွန့်ထွက်ပြေးဖို့အကြက်တဲပြုမှုခံရသူတွေဖြစ်တယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်ကကိုလုံခွင့်ဒါမှမဟုတ်နေထိုင်ဖို့နေရာတစ်ခုနဲ့အကူအညီတွေပေးထားတာပဲဖြစ်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကရှင်းရှင်းလင်းလင်းလှုပ်ထားတာပါဆိုပြီးတော့သူတို့ကိုဒုက္ခသည်တွေအဖြစ်သတ်မှတ်ခေါ်ဆိုတာမျိုးမလုပ်ဘူးလို့အာဆစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာမြန်မာနိုင်ငံကနေထွက်ပြေးသွားသူတွေကိုသူတို့နိုင်ငံထဲမှာလက်ခံထားပေမဲ့ဒုက္ခသည်ဆိုင်ရာ1950ခုနှစ်နိုင်ငံတကာသဘောတူစာချုပ်နဲ့68ခုနှစ်ဒီနောက်ဆက်တွဲသဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပါဘူး